Ireland နိုင်ငံ Galway မြို့ကဒေါ်ဆန်းစုကြည်ကိုချီးမြှင့်ထားတဲ့ Freedom of the City မြို့ရဲ့ဂုံဒူးဆောင်စုကိုပြန်ပြီးရုပ်သိမ်းဖို့တင်းင်းလာနေကမြို့တော်ကောင်စီအဖွဲ့ကဆုံးဖြတ်ခဲ့ပါတယ်အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်မြို့ရဲ့ဂုံဒူးဆောင်စုကိုအခုလိုပြန်ပြီးရုပ်သိမ်းတဲ့ဖြစ်ရပ်ဟာ Galway မြို့အတွက်ပထမဆုံးအကြိမ်ဖြစ်ပါတယ်2016ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေပေါ်မြန်မာစစ်တပ်ရဲ့ရက်ဆက်ပြင်းထန်လာတဲ့ဖိနှိပ်မှုနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ကနှုတ်ဆက်နေခဲ့ပြီးလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့တယ်ဆိုတဲ့အခြေအနေအထိဆိုးရွားလာခဲ့တဲ့အပေါ်မှာနိုင်ငံတကာကဒေါအောင်ဆန်းစုကြည်ကိုဝိုင်းဝန်းမေးခွန်းထုတ်ခဲ့ပြီးတဲ့နောက်ဂေါ်ဝေးမျိုးကလူခွင့်ရေးလှုပ်ရှားသူတွေဟာသူတို့ပေးထားတဲ့စုကိုပြန်ရုပ်သိမ်းဖို့2018ခုနှစ်မှာစတင်ကြိုးပမ်းခဲ့တာဖြစ်ပါတယ်ဥပဒေနီလန်းလှုပ်ထုံးလုံနည်းနဲ့အညီဆောင်ရွက်ခဲ့ရတဲ့အတွက်အခုလိုနှစ်နှစ်လောက်ကြာပြီးချိန်မှာဂေါ်ဝေးမျိုးတော်ကောင်စီအဖွဲ့ကမဲခွဲဆုံးဖြတ်နိုင်ခဲ့တာဖြစ်တယ်လို့အိုင်ယာလန်နိုင်ငံကရိုဟင်ဂျာအရေးဆောင်ရွက်နေတဲ့အဖွဲ့အတူရေးမှုဂေါ်ဝေးမျိုးရဲ့ကာလိုကောလိပ်ကျောင်းနီးပြဆရာမစတီဖနီမက်ဒါမုတ်က VOE ကိုပြောပါတယ
် So in Galway Ireland on yesterday Monday February 11th Galway City Council which consists of Galway elected councillorsthey voted to revoke the freedom of Galway from Anyang Fuki
Ireland နိုင်ငံ Galway မြို့မှာ February 17ရက်တနင်္လာနေ့ကမြို့တော်ဝင်ကောင်စီအဖွဲ့ကနေဒေါ်အောင်ဆန်းစုကြည်ကိုချီးမြှင့်ထားတဲ့ Freedom of the City မြို့တော်လွတ်မြောက်ရေးစုကိုပြန်ရုပ်သိမ်းဖို့မဲပေးဆုံးဖြတ်ခဲ့ကြပါတယ်မဲပေးကြတဲ့အထက်မှာထောက်ခံမဲ13မဲကြားနေမဲ2မဲနဲ့ပြက်ကွက်မဲ2မဲနဲ့စုကိုပြန်ရုပ်သိမ်းဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်
။ဒေါ်အောင်ဆန်းစုကြည်စီကနေဒီစုကိုပြန်ပြီးရုပ်သိမ်းတဲ့နေရာမှာအဓိကမိမောင်းထိုးပြခြင်းတဲ့အချက်တွေနဲ့ပတ်သက်လို့လဲစတီဖနီမက်ဒါမော့ကအခုလိုရှင်းပြပါတယ
်။ It was a message of solidarity but also a message to Aung San Suu Kyi and the Myanmar military
တတားရရှိနေတဲ့ဆိုတော့အမှားစကားလည်းဖြစ်သလိုဒေါ်အောင်ဆန်းစုကြည်နဲ့မြန်မာစစ်တပ်ကိုတိစေချင်တာကဘာရီဖြစ်ပျက်နေလဲဆိုတာကျမတို့သိနေပြီးရိုဟင်ဂျာတွေအပေါ်လူမျိုးတုံးတက်ဖြတ်မှုကျူးလွန်ခဲ့တဲ့ဖြစ်ရပ်တွေကိုအိုင်ယာလန်ပြည်သူတွေဘယ်တော့မှမေ့ပျောက်ထားမှာမဟုတ်ဘူးဆိုတာနောက်မြန်မာနိုင်ငံမှာလူအခွင့်အရေးချိုးဖောက်မှုတွေဆက်ပြီးဖြစ်နေတယ်ဆိုတာကျမတို့သိနေတယ်ဆိုတဲ့အချက်ပါ
အခုလိုမျိုးရဲ့ဂုံဒူးဆောင်စုကိုပြန်ပြီးရုပ်သိမ်းတဲ့အပေါ်မှာဒေါ်ဆန်းစုကြည်ရဲ့တုံ့ပြန်ချက်ကိုသိရပါသလားလို့မေးကြည့်တော့
Anyang Suu Kyi has publicly stated that awards come and go.
ကွန်ပျူတာတွေကိုပေးလိုက်ပြန်ရုပ်သိမ်းလိုက်ဆိုတာမျိုးရှိနေမှာပဲလို့ဒေါ်အောင်ဆန်းစုကြည်ကတော့တရားဝင်သူ့သဘောထားကိုထုတ်ဖော်ပြောဆိုထားပြီးသားပါ။နောက်ပြီးအခုကျမတို့ Galway မြို့ရဲ့ဂုံဒူးဆောင်စုကိုတော့သူ့အနေနဲ့စိတ်ဝင်စားခြင်းလည်းမရှိပါဘူး။ကျမတို့မြို့အရွယ်အစားကလည်းသေးပါတယ်။အဲ့တော့ဒီစုကိုရုပ်သိမ်းလိုက်လို့သူအနေနဲ့ထူးထူးခြားခြားဘာမှဖြစ်မသွားပေမဲ့ရိုဟင်ဂျာတွေအတွက်ကျမတို့ပေးချင်တဲ့အမှားစကားကတော့သူတို့နဲ့အတူကျမတို့ရှိနေတယ်သူတို့အပေါ်ရရက်ဆက်ဆက်ညှဉ်းပန်းဖိနှိပ်မှုတွေကိုကျမတို့ဘယ်တော့မှမေ့ထားမှမဟုတ်ဘူးဆိုတာဖြစ်ပါတယ်နောက်ပြီးဒီလိုပြင်းထန်လာတဲ့ဖိနှိပ်မှုတွေဆက်ပြီးဖြစ်နေတာကိုကျမတို့ခေတ်ကာလမှာမျက်မြင်သက်သေအနေနဲ့ဆက်ပြီးမြင်တွေ့နေတာကိုမလိုလားဘူးဆိုတာကုလသမဂ္ဂနဲ့နိုင်ငံတကာအသိအဝိုင်းကိုအသိပေးလိုက်တာဖြစ်ပါတယ်
အရင်ကဆရာနာရှင်တွေရဲ့ဖိနှိပ်မှုတွေကိုရဲရဲဝံ့ပြောဆိုရှုံချခဲ့တဲ့အတွက်ဒေါအောင်ဆန်းစုကြည်ကိုနိုင်ငံတကာကလေးစားဂုဏ်ပြုရက်တည်ခဲ့တဲ့အထက်မှာဂေါ်ဝေးမြို့သူမြို့သားတွေကလည်းသူတို့မြို့ရဲ့ဂုံဒူးဆောင်စုကို2000သူတို့မြို့ရဲ့ဂုံဒူးဆောင်စုကို2005ခုနှစ်နေအိမ်ကျဲကျုပ်ကျနေတဲ့ဒေါအောင်ဆန်းစုကြည်ကိုပေးအပ်ခဲ့တာဖြစ်ပါတယ်ဒါပေမဲ့အခုတော့ဒေါအောင်ဆန်းစုကြည်ဟာသူကိုယ်တိုင်ဖိနှိပ်သူဖြစ်လာတယ်ဆိုတာကိုတွေ့မြင်လာရတယ်လို့စတီဖနီမက်ဒါမော့ကပြောပါတယ
် Well in 2005You know, Anyang Suu Kyi was, you know, she spoke out against...
2005ခုနှစ်တုန်းကဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်နေအိမ်အကျဲချုပ်ကျနေတယ်လို့လူအခွင့်အရေးဖိနှိပ်မှုတွေနဲ့ပတ်သက်ရင်လဲစန့်ကျင်ကန့်ကွက်ပြောဆိုခဲ့သူဖြစ်ပါတယ်။သူ့ကိုဒီစုချီးမြှင့်တဲ့အချိန်တုန်းကဆိုရင် Galway မြို့ကလူတော်တော်များများစုဝေးဂုဏ်ပြုခဲ့ကြတာပါ။အဲ့ဒီအချိန်တုန်းကကျမတို့လုံရက်မှတ်ကန်ခဲ့ပါတယ်။လူအခွင့်အရေးနဲ့ပတ်သက်ရင်ရဲရဲဝံ့ဝံ့ထုတ်ဖော်ပြောဆိုသူကိုကျမတို့တန်ဖိုးထားပါတယ်။ဒါပေမဲ့အခြေအနေတွေပြောင်းလဲခဲ့ပါတယ်။ဒေါ်အောင်ဆန်းစုကြည်ကသူ့အာဏာရလာတဲ့အချိန်မှာသူအရင်ကပြောခဲ့တဲ့ပေးခဲ့တဲ့ကတိတွေအတိုင်းမလုပ်ခဲ့ပါဘူး။အဲ့ဒါကဘာလဲဆိုတော့ဖိနှိပ်ခံရသူဖြစ်ခဲ့တဲ့ဒေါ်အောင်ဆန်းစုကြည်ဟာသူကိုယ်တိုင်ဖိနှိပ်တဲ့သူဖြစ်လာတယ်ဆိုတာကျမတို့တွေ့မြင်ခံစားရပါတယ်။
ဒေါ်ဆန်းစုကြည်ကိုချီးမြှင့်ထားတဲ့စုတွေပြန်ပြီးရုပ်သိမ်းခံရတာအခုဂေါ်ဝေးမျိုးရဲ့ဂုံဒူးဆောင်စုနဲ့ဆိုရင် စုစုပေါင်း10စုကျော်ရှိနေပါတယ်။